ရန်စွဲကောင်းတွေကိုဂုံပြုတိတ်ထားတယ်လို့အငင်းပွားနေတဲ့စစ်တွင်းချဆုံးသွားသူတွေအတွက်ဖះကြောင့်မှာဂျပန်ဝန်ကြီးချုပ်ငွေလှူနှန်းတဲ့ပြင်ဂျပန်အစိုးရကက်ဘိနက်အဖွဲ့ဝင်၃ဦးပါတွားရောက်ဂါရဝပြုခဲ့တာကြောင့်ဂျပန်နိုင်ငံကိုတင်ဝင်ခီးစင်တွားရောက်ဖို့လုပ်နေတဲ့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကသူ့ရဲ့ဂျပန်ခီးစင်ကိုဖျက်သိမ်းပြီးကန့်ကွက်လိုက်ပါတယ်။ဂျပန်ဝန်ကြီးချုပ်ကယာစုကူနီဖះကြောင့်အတွက်ငွေလှူနှန်းတာနဲ့ဒုဝန်ကြီးချုပ်ပါဝင်ဂျပန်အစိုးရဝန်ကြီးတွေတွားရောက်ပြီးဂါရဝပြုတာဟာဂျပန်စစ်တမ်းခံခဲ့ရတဲ့အင်းကြီးချင်းနိုင်ငံတွေရဲ့ဆုံးရှုံးကြေကွဲရမှုကိုအလေးမထားရရောက်တာမို့တောင်ကိုရီးယားအစိုးရအနေနဲ့စိတ်ဝင်စိတ်ပူကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရချိုတင်းယုံကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင်သမိုင်းကြောင်းကိုလှည့်လည်ရှုပြီးနောက်ကျောင်းပြန်မှုစူးစမ်းတဲ့ဒီအပြုမှုမျိုးချက်ချင်းရပ်ပစ်ဖို့လည်းတိုက်တွန်းလိုက်ပါတယ်။အခုလိုလှောက်ဆောင်ခဲ့တဲ့အတွက်တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးယုံပြောင်းစီဟာတောင်ကိုရီးယားဂျပန်နဲ့နိုင်ငံဆက်ဆံရေးဆိုင်ရာဥတီချက်ချပြမယ်ခီးစဉ်ဖြစ်နဲ့ဂျပန်နိုင်ငံကိုတွားရောက်ဖို့စီစဉ်ထားတာကိုဖျက်သိမ်းလိုက်တယ်လို့တနင်္လာနေ့မှာကြေညာလိုက်တာပါ။ဂျပန်အစိုးရပြောခွင့်ရကတော့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကဒီဖျားချောင်းကိုမတွားဘဲငွေတာလှူဒါန်းတာလို့ပြောပါတယ်။ဂျပန်နိုင်ငံတိုကျိုမှာရှိတဲ့ယာစုကူနီဖျားချောင်းကဒုတိယကမ္ဘာစစ်တွင်စစ်ရာဇဝတ်မှုကျူးလွန်ခဲ့တဲ့စစ်ကောင်းဆောင်14ဦးပါဝင်ဂျပန်စစ်ပွဲတွေတွင်တွေ့ဆုံးသူတွေအတွက်ဂုဏ်ပြုထားတာမို့ဂျပန်ကောင်းဆောင်ရဲ့အခုလိုဂုဏ်ပြုမှုကိုအာရှအင်းကြီးချင်းနိုင်ငံတွေကမကြေမနက်ဖြစ်နေကြတာပါ။